င်္ဂလာပါခင်ဗျာကျွန်တော်တို့ဒက်ရီလိုက်စီစဉ်အင်္ဂါနေ့ညပိုင်းဒက်ရီလိုက်စီစဉ်စတင်ပါပြီနိုင်ငံအကြီးအကဲနဲ့သူရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရည်သားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတဲ့ဖြစ်ပါတယ်မကြာခင်ကြာပိုင်းလုံးကတော့ဒီမြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအင်တာဗျူးတဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်တူတုံးမှနဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မို့ဒီမိုကရေစီအတွင်းခုပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်၃ဦးရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကိုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်နေတဲ့ပတ်သက်တဲ့သူရနာအဖွဲ့ကအဖွဲ့ဝင်ဖြစ်သူပဲ။သူကိုယ်တိုင်ကလည်းဒီ66ကာကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်ရင်ဆုံးကိုမြင့်ကျော်ကိုမေးကြပါခင်ဗျာဦးမြင့်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဟုတ်ကဲ့ခုနကကျွန်တော်ပြောသလိုပါအခုမကြခင်ဂျပန်ကပဲဒရင်အေဒါချုပ်တူနဲ့ကောင်ရှင်တူကဆက်သွေးပုံမနဲ့ဖမ်းကြရတယ်အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြောက်တဲ့အစိုးရတည်းကလည်းတက်လာတယ်အခုလိုအနေအထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ဒါကဘလောက်ထိထိခိုက်လာနိုင်လဲဘလောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေအထားမှာအာမခံချက်တွေရှိနေပြီလဲကိုမြင့်ကျော်ရဲ့စိုးရိမ်ချက်လေးအရင်ဆုံးပြောပြပါလား
ဟုတ်ကျွန်တော်တို့အစိုးရကိုဖြစ်စီနောက်ခါအစိုးရအဖွဲ့ဝင်တွေကလူပုဂ္ဂိုလ်တူတူကြောက်ရောက်ဖြစ်စီနောက်ခါတော့အဘူတမရော်လို့ဖြစ်စီပေါ့နော်အဲ့လိုမျိုးကိုဟိုဝေဖန်တာပဲဖြစ်စီတစ်ခါလေးမှာအမနာပါလို့သဘောမျိုးရေးသားအွန်လိုင်းမှာရေးသားမိတဲ့ဟာတွေကိုဒီလောက်ပြင်းထန်တဲ့ပြင်းထန်တဲ့ပုံမှန်နဲ့တခါလေဟိုထောင်ကိုတန်းပြီးတော့ဟိုအချုပ်တဲ့တန်းပြီးရောက်နိုင်တယ်ပြီးတော့ထောင်လည်းကျမယ်ဆိုတော့အလုံးကတေချာသလားတိနေကြတဲ့ကိစ္စဟိုအပေါ်မှာမျိုးနဲ့ဆွဲတာကတော့ဒါဟိုကြောက်အောင်အကြောက်တရားကိုဖြစ်စေတာပေါ့နော်ဆိုတော့အဲ့ဒီအကြောက်တရားကဟိုသဇုံတရားဝေဖန်မှုအတွက်အားလုံးကနှုတ်ဆွန့်သွားမဲ့သဘောရှိတယ်ဟိုအခုချက်ချောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့တော့ဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့သွားဆက်နွယ်နေတော့အဲ့ဒီအဲ့ရအတွက်ကြောင့်ကျွန်တော်တို့ကလက်လက်စွာထုတ်ဖို့ပြောဆိုခွင့်အတွက်သွေးရင်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လေဒီဟိုလာတန်ကြာကလေးကဒီပုံမှန်ကိုပြင်ဆင်နေတယ်ဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုပြီးတစ်ခုဟိုဆင်းကဆင်းကဖြစ်လာတော့ပို့ပြီးတော့သွေးရင်တွေကဖြစ်လာတဲ့အနေအထားဖြစ်လာ
ဟုတ်ကဲ့ကျွန်တော်ကတစ်ဆက်သေးမိချင်ပါလေအခုဂျပန်အခုဒီလာပိုင်းနေတွေ့မှာပဲသတင်းမီဒီယာအဖွဲ့ကြီးကလူတွေမကြမကြဒီ60ယောက်ကကြီးနဲ့ညှိစွန်းနေတာကြီးခဏခဏဖတ်ခါရတယ်ဖြစ်နေတယ်တရားစွဲဆံရတယ်ဖြစ်နေတယ်အဲ့တော့ဒီအချိန်မျိုးမှာမြန်မာသတင်းမီဒီယာအနေနဲ့ subcensorship ကိုကိုကိုစန်စာလုပ်ရတဲ့အခြေအနေမျိုးရောက်နေပြီလားဒီလိုအနေအထားမျိုးမှာဘယ်လိုအခြေအနေမျိုးရှိလဲကိုမြင့်တော်သုံးသပ်ပေးပ
ါဟုတ်ဟိုအခုသတင်းသားတယောက်ကိုဥပမာမေးကြည့်လိုက်မယ်ဆိုရင်အခုတက်နဲ့ပတ်သက်တဲ့ကိစ္စတော့လကောင်းအစိုးရအဖွဲ့နဲ့ပတ်သက်တဲ့ကိစ္စတော့လကောင်းဟိုရေးတော့မယ်ဆိုရင်စိတ်ထဲမှာဘယ်လိုနေမလဲလို့မေးကြည့်လိုက်ရင်ရိုးသားသားပဲမေးကြည့်လိုက်တဲ့အခါမှာအများစုကပြောပါလိမ့်မယ်ကျွန်တော်တို့တော့အများကြီးသတိထားလိမ့်မယ်ဟိုသကလုံးသုံးနှုံးမဲ့ဖြစ်စီတခါလေအချက်လက်ပဲဖြစ်စီအဲ့လိုမျိုးတစ်ခုခုမှားယွင်းတာနဲ့ဒီ၆ယောက်ကားကြီးနဲ့ဟိုဆွဲခံမဲ့ဆွဲဟာမျိုးကိုသူတို့သတိထားလိုက်မယ်နောက်တစ်ခုကတော့ရေးတဲ့လူတွေသတိထားရသလိုကိုကရေးကျင်အောင်တော့ကိုကရေးရဲအောင်တော့ချုပ်ဝေသူလို့ပြောတဲ့အဲ့ဒီတောင်းခံမဲ့လူတောင်းခံအက်ဒီတာတို့အဲ့ဒီချုပ်တို့သူတို့ကလည်းဟိုကိုရေးတဲ့ဟာကိုသုံးမှမဟုတ်တော့ဘူးနော်အခုကနှစ်ဦးသလုံးကိုအပြစ်ပေးတဲ့သဘောမျိုးဖြစ်နေတော့အဲ့ဒီနှစ်ခုကဒီလို့တော့လွတ်လပ်စွာရေးသားခွင့်ပေါ့နော်အဲ့လိုဟာမျိုးကိုသွားပြီးတော့ဟိုကိုဟာကိုစင်စာဖြတ်တောက်တဲ့ဟာမျိုးအကျိုးတရားမှုကအခုချိန်မှာရောက်နေပြီလို့ကျွန်တော်တော့ဟိုနားလည်နေ
တယ်။တကယ်ကျွန်တော်မေးချင်တာကတကယ်တမ်းပြောမယ်ဆိုရင်သတင်းမီဒီယာနဲ့ပတ်သက်လို့ဥပဒေရှိတယ်။ဒီဥပဒေရဆိုလို့ရှိရင်သတင်းမီဒီယာတွေပေါ်မှာဟိုတရားစွဲဆိုခြင်းတွေတခုရေးယူခြင်းတွေဆိုရှင်သတင်းမီဒီယာကောင်စီနဲ့ဆက်ဆံပြီးလုပ်ရမယ်ဆိုတာမျိုးဒါတွေကဖြစ်မလာဘူး။ဘာကြောင့်လဲဥပဒေရဲ့အားနဲ့ကြီးကြောင်လားဘယ်လိုဖြစ်တာလဲခင်ဗျာ။
ဒီမှာအပေးချက်မှုမှာအရင်ကဘုမ900အောင်3-3ထားကြည့်ရတယ်အခုကတော့ online ကိစ္စပါလာတာနဲ့ဒီ60ယောက်ကောက်သုံးရတယ်ဗောနော်ဘုမ900ကလည်းအကြောတော့ဟို online အတွက်လည်းသုံးရင်ရတယ်ဒါပေမဲ့ဘုမ900ကတစ်ခါလေးဒဏ်ငွေပဲချတယ်တစ်ခါလေးအများဆုံး6,000-3,000ပဲချတယ်ဟိုတာတကတွေရှိတော့ဒီတရားစွဲမဲ့လူတွေကအဲ့ဒီဘုမမျိုးကိုမသုံးမြင်ရဘူးဗောနော်သူ့ထက်ပိုပြီးတော့သက်တာရာကတတိယဥပဒေတတိယဥပဒေမှာအပြည့်အချက်မှုဆိုသူကတန်ငွေမဆောင်မှဆောင်ကြမှာ။ဆိုတော့အဲဒီဟာမျိုးကိုသုံးဖို့ထက်ကိုဒီတရားစွဲမဲ့လူရဲ့ပုံပြီးတော့ဟိုပြစ်ဒဏ်များများခံ ရမယ့်ဟာမျိုးရွေးကြတာပေါ့နော်အဲဒါပေမဲ့အစိုးရရောဘာလို့ကလဲအဲ့ဒီခဲမှာပါနေတယ်နောက်တစ်ခုဆိုတော့အစိုးရရောတက်မတော်တို့ကတရားရေးမှန်တိုင်းကိုဩဇာလွှမ်းမိုးမှုရှိတော့အဲ့ဒီကစွဲတဲ့ဟာမျိုးဆိုရင်ခွင့်ပြုချက်တွေပါလေအချက်ချင်းကိုလွယ်လွယ်ကူကူဝန်ကြီးဌာနရဲ့ခွင့်ပြုချက်တွေလွယ်လွယ်ကူရတယ်တရားရေးမှန်တိုင်းပေါ်မှာဩဇာတရားရေးမှန်တိုင်းလေစိုးရိမ်ပြီးတော့အဲ့ဒီလူတွေကိုအပြစ်မပေးဘဲလွတ်ပြစ်ဖို့ဝန်လေးတက်ကြတော့အဲ့ဒီဟာပိုစိုးရဲချက်လို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ကျွန်တော်ကိုမြင့်ကျော်လေတိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာကျွန်တော်စစ်နေဥရောပဆောင်းကိုဖိတ်ခေါ်ချင်ပါတယ်ဥရောပဆောင်းကျွန်တော်အရင်ဆုံးမေးချင်တာကတော့လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်မှုကိုကန့်သတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မဲ့ဥပဒေတွေပါလိမ့်မရှိဘူးလားခင်ဗျာဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေကစာအုပ်ထဲမှာတော့ရှိလက်တွေ့နေပေမှာမရှိဘူးလက်တွေ့နေပေမှာဒီ66ကကြီးကလွတ်လပ်စွာပြောဆိုခွင့်ရေးသားခွင့်ဟုတ်လားသူ့ကိုယူဆခွင့်ဒီအားလုံးကိုတင်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုံပြတာလုံခြုံမှုပြည်စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီအသက်မဝင်တဲ့အခါကျတော့66ကကြီးရဲ့အောက်မှာကြားပြမောက်နေရတဲ့ပြည်သူတွေရဲ့ဘဝကကောင်းမဖို့နိုင်အောင်ဆက်ဖြစ်နေရတယ
်ဟုတ်ကဲ့တချက်တစ်ခုမေးချင်တာကလက်ရှိဖွဲ့စည်းပုံမှာလည်းလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်အဲ့တော့တကယ်မူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရတဲ့အနေဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလားဥပဒေရောင်းချောင်းရ
ဟုတ်တယ်အဲ့တော့ဒီရသတိဥပဒေပြင်ဆင်ချက်အရာဆိုရင်ရသတိဥပဒေပုံမှာ130တာကြီးမှာအဲ့ဒီလိုအခွင့်အရေးတွေကိုဖိကိုက်လာတဲ့အခါမှာအမှုစွဲဆိုလို့ရတယ်ဆိုတော့ပြဋ္ဌာန်းထားတယ်။အဲ့တော့ဒီဟာကလွတ်လပ်စွာပြည်သူယူဆပိုင်ရေးရှိတယ်ဆိုတော့ဟုတ်လားပုံမှန်354နဲ့တက်ဆိုင်တဲ့ကိစ္စလူပိပြည်ညာကရအပိုက်16နဲ့တက်ဆိုင်တဲ့ကိစ္စဒီလိုအားတွေကိုထိခိုက်အောင်လုပ်လာခဲ့တဲ့စွဲဆိုမှုတွေကိုရဇကြီးဦးရေပုံမှန်130ကကြီးနဲ့တွန်းလိုက်တော့ရတယ်သို့တော့တရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရင်းရိုင်နေတဲ့တရားစီရင်ပုံကြံဖြစ်နေတော့ဒီလူအခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထုံးတော့မလာနိုင်ဘူးဆက်လက်ပြီးတော့မောင်နေအောင်ပါပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ချက်ထပ်မေးခြင်းပါလေ66ကကြီးပြင်စင်ကြီးနဲ့ပတ်သက်လို့စွတ်တော်ထဲမှာလဲဆွနေနေကြပြီဒါပေမဲ့ဒီနေ့ချင်းချင်းဖြစ်မလာသေးဘူးဆိုတော့တစ်ဖက်နဲ့ပြီးတော့ဥမာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ပါလို့ကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးကသွားလို့မရနိုင်ကြဘူးလား
အဲ့ဒါကဒီလိုပြဒီဥပဒေစတင်ပြတ်တန်းဆွနေလာတဲ့ကူကအရင်ချင်းသိမ့်မပြေဝရဲစွတ်တော်ကိုယ်စလေဒီနဲ့ဒီရှင်နေပြီးတော့ဘိုးသိန်းတဲ့အစိုးရဟိုပါကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဂုံယုံကိုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ်ပိုင်ကိုတင်လို့မရဘူးစွတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့လုပ်ပေးရမှာအခုစွတ်တော်ကလည်းအခုချိန်ဒီတော်အပေါင်းတဲ့ပေါ်ဆော်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလေနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပြတ်လောညံနေပြီအဲ့တော့ပြည်သူအတန်ကိုနားထောင်မယ်ထို့တော်ကစောင့်မုန်းနေအညီတော်အမြန်ဆုံးလုပ်ပေးသည်မည်မဟုတ်ရင်ဒီဥပဒေဟာလက်စားချင်ရင်ဥပဒေ the very law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကြိုက်ရင်အချုပ်ထဲတိုးပို့လို့ရတာ66ကကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးတော့ဒီ66ကကြီးနဲ့ပတ်သက်ပြီးတော့တကူကြီးရဲ့အတိတ်ပဲပြောဆိုခြင်းမရှိဘူးနည်းဥပဒေမရှိဘူးနော်အမှုစစ်တဲ့တရားသူကြီးအများစုကကြွန့်ကျင်မှုမရှိဘူး ကျွန်တော်တို့နိုင်ငံမှာစိုက်ဘာလုံးမရှိဘဲနဲ့စိုက်ဘာဒီပန်းကြီးဖြစ်နေတယ်။အဲ့တော့စစ်စည်းတဲ့အခါမှာလည်းပဲအားနည်းချက်ရှိသလိုပို့ပြီးတော့ဆိုရတာကဆန့်ရှင်းလို့တရားစိုးစိုးခွင့်ပြုမယ်လို့ဆိုရဲဆက်သွယ်ရေးဝန်ကြီးဌာနရဲ့အမှုစာရလိုက်ကြည့်ဦးတတိယပိုင်းမှာတတိယအထောက်အခိုင်လုံးပါကအောက်ဆုံးစာချုပ်မှာတရားစိုးစိုးနိုင်ကြောင်းပြန်ကြားကြည့်ရေဆိုတရားစိုးစိုးခွင့်ပြုမယ်ဆိုပြီးတာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒီစာရွက်နေပဲထောင်ချခဲ့တာလူပေါင်း60လောက်ရှိတယ်အဲ့တော့နောက်တစ်ချက်ဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းကျင်းအေးလို့ရုပ်သိမ်းတယ်ဆိုရင်တောင်းတရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးဥပဒေပုံမှန်494အရာခွင့်ပြုလို့မရဘူးစက်သွေးရင်ဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူပါလေအဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လောက်ကနေအာဏာကိုချုပ်ကန်ထိန်းချုပ်လိုက်တာဖြစ်နေတော့ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလင်မယားတော့ပြောပါလိမ့်ရောပြလေးလာလိုက်ကြပါလို့အဲ့တော့ဒီဥပဒေကဘယ်လိုပဲကြည့်ကြည့်နော်ပါပါတိတဲ့ဒါပဲအတုံးလိုက်ကြီးနေဒါပဲဆိုရင်ဆရာကြီးတခင်တည်းရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တော့လို့ကျင်းတယ်ဟု
တ်က
ဲ့ဒါကြောင့်မလို့ဒါကိုအမြဲဆုံးဆွေးကြောတင်ပါတယ်လို့ကျွန်တော်တို့ကအကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့ဦးမြင့်ကျော်ဦးရောဘတ်ဆန်အောင်ဒီတိုင်းမှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကုဆောင်ခကို
တခါတည်းသိ
ချင်ပါတယ်ကုဆောင်ခကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကုဆောင်ခလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရင်းအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးကိုလှုပ်လှုပ်နေတဲ့ကော်မတီမှာလည်းပါတယ်အဲ့တော့အခုအနေထားကလုံးဝလုံးနေကြပဲပြင်ဆင်မှုအတွက်ဖြတ်သိမ်းမှုအတွက်တကြောင်လို့ရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေတယ်ဘာကြောင့်အခုတည်းကလက်တွေ့ဖြစ်မလာသေးတာလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
ဒီစဉ်းစားလေးပါပဲဒီဒီပုံမှန်ကဒီသစ်တော်ဘက်ကနေပြီးတော့ဟိုစဉ်းဉဏ်တဲ့ပုံစံမျိုးမတွေ့ရဘူး။ဘာလို့ဆိုဒီပုံမှန်ကဒီစစ်တပ်နဲ့လည်းဆက်နွယ်လို့ဒီဟိုကြီးလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြာမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီသစ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေဒီ NLD ကနေဒီပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်းပြင်းပြင်းပြင်းရတယ်ဒိုးနယ်ပဲဆိုင်လေးနဲ့လို့ကျွန်တော်ထင်တယ်
ဗျဟုတ်ကဲ့ကျွန်တော်အဲ့ပါတစ်ဆက်တည်းမိချင်ပါလေအာနာယာ energy party ထဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲနေမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်လည်းလောက်ထားရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်တင်းမှုဖွဲ့ကဥညာဝန်ဆိုရင်ဒါကိုဒီဥပဒေမရှိသင့်ဘူးဆိုတာမလိုလားဆိုတာပြောထားပါတယ
်
ခုထင်လင်းလို့ပါလို့ကြောက်ဒါပြင်မယ်ရှိဖို့လိုရတော့ဒီအချိန်တွေကအာနာယာ party ထဲမှာဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရတယ်နောက်တစ်ခါအာနာယာ party လုပ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိပါလဲ
အဲ့တော့အဓိကကတော့ဆက်နွယ်ပြောလို့ဒီဟိုသစ်တော်အမတ်တွေဆိုရတဲ့လက်ရှိအခြေအနေအရဆိုရင်ဒီဟိုအဒီအပေါ်ကအခြေတိုင်းကောင်းဆောင်နေရေးအခြေအနေကြည့်ပြီးတော့ပဲဒီလိုတွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလုပ်ရှင်တဲ့အစိုးရလည်းပြင်လို့မရဘူးဘာလို့လဲဆိုတော့ဒါဥပဒေဥပမာလည်းရှိပါတယ်အဲ့ပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အစိုးရပြင်ပမှုလုပ်ခဲ့တဲ့အမတ်တယောက်ရှိတယ်ဒါနဲ့အဲ့ဒီဟာကိုဒီပါတီတွေမှာရှိတဲ့ဒီစင်စာဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုဒီကြေရတာရှိရပေါ့ဆိုတော့အဓိကတော့ဟိုလက်ထပ်မှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီဘက်မှာရှိတဲ့ဒီပြင်နေပြင်နေပြင်နေမဖြစ်နိုင်ဘူးဆိုတော့အပေါ်ကနိုင်ရင်တော့အပူများတယ်ဆိုတော့ဒီဒီဥတွေဟာပြင်ုံမဲ့ပြင်ပြီးတော့ကျွန်တော်ဒီဆောက်ချက်ကကြီးကိုဖျက်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့ဆောက်ချက်ကကြီးဖျက်ဖျက်နေဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒီတိုင်းကောင်းဆောင်နေတာအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖျက်လို့ဖျက်လိုက်နိုင်တယ်လို့ကျွန်တော်ထင်နေကြဟုတ
်ကိုဆောင်ခရဲ့အမြင်လည်းသိချင်ပါတယ်ကိုဆောင်ကဒီဥပဒေပုံမှန်နဲ့ပတ်သက်လို့ကိုယ်တိုင်လက်ခံရတယ်နောက်တစ်ခါဒီဥပဒေကိုနဲ့ပတ်သက်လို့ပြင်ဆင်ရေးသူတွေနဲ့လည်းလုပ်နေတော့ဒီဥပဒေနဲ့ပတ်သက်လို့ပြင်ရေးသွားတယ်လားဖျက်ရေးသွားတယ်လားပြင်ဘယ်လိုမျိုးပြင်ရမလဲကိုဆောင်ခရဲ့အမြင်သိချင်ပါတယ
်ဒါတော့ကျွန်တော်တို့ဒီကျွန်တော်တယောက်တည်းတော့မဟုတ်ပါဘူးကျွန်တော်တို့ဒီအခုဆိုရင်ကျွန်တော်တို့ဒီအခြားဒီဟိုကျွန်တော်ရက်ဆက်အပြည့်ကြီး20ကျော်နဲ့ကျွန်တော်တို့ပြီးကောင်းပြီးတော့ဒီဥပဒေတစ်ခုလုံးလည်းပြီးလုံနေတာရှိပါတယ်အဲ့မှာဆိုရင်ကျွန်တော်ကတော့လေပြင်ရမယ့်အချက်28ချက်ပြီးထွက်လာတာရှိရပေါ့ဆိုတော့အဲ့28ချက်ထဲမှာကျွန်တော်အဲ့ကလူတွေပြီးနေတဲ့ဒီ60ကကြီးကတော့မဖြစ်မနေပဲဖြတ်ပြရမယ်ပုံမှန်တစ်ခုရှိရပေါ့နော်အဲ့တော့ကျွန်တော်တို့ကမှပဲဒီဘက်မှာဒီဝက်ပြီးလုံနေတဲ့အချက်ဒီဘက်မှာ ာကမ်ပိန်းတွေလုပ်တဲ့အခါမှာကျွန်တော်တို့ကောင်းကျင်ဘယ်လိုတင်လဲဆိုတော့စက်တေးဥပဒေကျင့်ကျင်ရေးဆောက်ဆက်တာကြီးဖြတ်သိမ်းရေးဆိုတဲ့ကောင်းကျင်နဲ့ကျွန်တော်တို့တွားတယ်အဓိကတော့ကျွန်တော်ပြည်သူရေးကိုတိုင်းလေဒီဟာကြီးဖြတ်သိမ်းရမယ်ဆိုတော့အတိအကျဖြစ်တယ်အဲ့ဒါမှမရှိဘူးဆိုရင်ကျွန်တော်တို့ဒီဟာကြီးဖြတ်သိမ်းဖို့ကလည်းမဖြစ်နိုင်ဘူးပေါ့အဓိကတော့ကျွန်တော်တို့ဒီစက်တေးဥပဒေမှာဆောက်ဆက်တာကြီးကမဖြစ်နိုင်ဖြတ်သိမ်းရမယ်ဘာလို့လဲဆိုတော့ဒီဘက်မှာအဲဒါစက်ကြီးပုံမှန်တွေမှာဆောက်ဆက်တာကြီးမှာပြတ်ထန်းထားပြီးတော့ပုံမှန်တွေအားလုံးကရှိပြီးသားပေါ့ဥမာအတေချက်မှုဆိုရင်699ကနေ910ကျည်အတေချက်မှုဟိုပေါင်းစုံရှိတယ်ပေါ့နော်နောက်ပြီးတော့ကြတော့ဒီအဥမာအဲ့ဒီမှာထောက်ပါတယ်ချင်းချောက်မှုဆို383ကနေပြီးတော့389ကျည်ဟာဒီချင်းချောက်မှုနဲ့ပတ်သက်တာရာစက်ကြီးမှာရှိတယ်အားလုံးဟာရာစက်ကြီးကမှပါပီးသားဖြစ်တဲ့အတွက်ရာစက်ကြီးကမှရာစက်ကြီးနဲ့လုံလောက်တယ်အရေးကြီးလို့ရတယ်ဒီအားမျိုးကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီတော့မှဆက်ဆက်ကာကြီးဟာတက်တက်ပေါ့နော်ဆနာဒီပြီးခဲ့တဲ့အစိုးရကဒီဒီတူတွေပေါ်မှာဒီလိုလိုဆိုပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ချင်းချုပ်စမ်းတက်ဖို့နောက်တစ်ချက်ကတော့ဒီတူတွေဝေတံမှုတွေဒီအားနဲ့တက်ဒီပေါ်မှာထောက်ပြရတဲ့ဟာလေးပေါ်မှာချင်းချုပ်ကက်တက်ခြင်းနဲ့အတွက်ဒီပုံမှောက်ပြတ်ဆန်းကြတယ်ပြီးတော့ဒီပုံမှောက်အတုံးချခဲ့တယ်ဆိုတော့ဆက်လက်ပြီးတော့ဒီကျွန်တော်တို့ဒီဗန်နန်ဒီအစိုးရတက်လာပြီးတော့နောက်ပိုင်းမှာလည်းဒီပုံမှောက်ဆက်လက်အတုံးပြုခဲ့ရပါဆိုတော့အရင်တို့ရမှာဆိုခုနှစ်မှုရှိတယ်ကျွန်တော်တို့ထောင်အားလွတ်လာတဲ့ကျွန်တော်ထောင်အားလွတ်လာကလွတ်လာတာကတော့ဆိုရင်ကိုမှုပဲရှိတယ်ကျွန်တော်အဲ့ကိုမှုကလေးကနေပြီးတော့ဒီဆက်တွေဥပဒေပြင်ဆင်ရေးလုပ်လာခဲ့လိုက်တာအခု60နဲ့69လောက်68မှုလောက်ရှိလာတဲ့အချိန်ဒီဥပဒေကပြင်နိုင်ရေးမဆနိုင်နေဘူးပြတ်တော်ဘက်ကနေဒီနေ့ဆိုရင်ဒီဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်ရေးကိစ္စတွေမှာအတန်ဟိုပြင်ဆင်နဲ့ပတ်သက်ပြီးပြောရတဲ့အတန်ကြီးကလုံးဝအကောင့်တော့မှမရှိနေဘူးဒါကြီးကိုမပြင်ကျင်တဲ့ပုံစံမျိုးတွေပဲကျွန်တော်ကြားနေရတာသိရတယ်ကြာ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီစနေဘွဲအတွက်သွားရှင်ချိုးကသူရဲ့အမြင်သဘောထားကိုပြဖို့ထားရှိပါတယ်အရင်ဆုံးဦးကျော်လင်းရဲ့အသံဖိုင်ကိုကျွန်တော်နားဆင်ကြည့်အောင်ပါအစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွက်တဲ့666ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်စွတ်တော်မှာဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပါပြီ။စွတ်တော်ကတိတိယောက်ယောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါ။ကိုယ့်ကိုနှိပ်ကွပ်ခဲ့တဲ့ဥပဒေကိုကိုယ်အာဏာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာဏာမရခင်ကတမျိုးအာဏာရလာတော့တမျိုးလို့ထင်မှတ်เสียပါ။အချောင်းချောင်းယောက်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပါပြီ။မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်းရှင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါဝင်လူမှုကွန်ရက်မီဒီယာကိုတိုးဆွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေတာတော့အမှန်ပါအစိုးရကညီညွတ်ညွတ်နဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်ဒီမိုကရေစီစနစ်ဟာဆက်ဆက်တိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းပြောင်းတန်တန်သွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရရှိပြရမှာပါအစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မှီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြာနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အသက်ဆွေးရင်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါတယ်နောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီဝေကွန်မြို့ကဆူပြီးတော့ဆားနဲ့ပေးပို့ထားပါတယ်ကိုအောင်လင်းဦးရဲ့အားလေးဖတ်ပြပြီးပါဦ
းဟုတ်ကဲ့ပါသူစားတော်တော်လေးရှိပါတယ်ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်။အမိုင်မလုံးလက်စာယူစာပြောဆိုခွင့်တရင်စာလွတ်လပ်ခွင့်ဆွေးနွေးနေတာကတော့ရာဇဝင်ထောက်ဝမ်းမကရှိနေကြပါပြီ။ဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သက်ချက်တာမျိုးမရှိပေမဲ့အချို့သောဖွဲ့စည်းလူပုဂ္ဂိုလ်စာတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပေါ်မှာနေတဲ့ဖန်စီချင်းချထားရမယ်ဆိုတဲ့အလေးထားအမှုချင်းတွေရှိနေတယ်လို့ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်ဒါပေမဲ့ဒီလိုဖွဲ့စည်းလူပုဂ္ဂိုလ်ရဲ့အလို့ကြလွတ်ဆောင်ပေးနေတဲ့ဖွဲ့စည်းပုဂ္ဂိုလ်ကြီးကတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလုတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရင်မြူလာရေးတွေးကြည့်နေရပါတယ်ကျင့်ဝတ်သိက္ခာမဲ့ပြီးရုံရင်းချင်းတဲ့စကားတွေနဲ့ပုဂ္ဂိုလ်ကြီးတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလုတ်ကင်းတဲ့လူသားမှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလွတ်ဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စာရီကိုတော့အရင်မြူလာမျိုးတွေရှိနေပါတယ်ဒါရီဟာဒီမိုကရေစီနိုင်ငံဒီမှာမရှိသင့်ဘူးလို့ထင်ပါတယ်တဲ့ဆိုလိုတာကတော့မမိုင်းမလို့လက်စွာရေးသားပြောဆိုခွင့်ဒေသလက်လက်ခွင့်ဆိုတာလောက်ပိုင်ကိုတနည်းအားဖြင့်အာဏာပိုင်ရဲ့စိတ်မြေစိတ်ထားနဲ့ဆိုင်နေတယ်လို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကောင်းလင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကျော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းဟန်ပြောသွားတဲ့အခါမှာဒီပုဂ္ဂိုလ်ကြီးတက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောပဆန်အောင်ကိုမေးကြပါလိမ့်ခင်ဗျာဥရောပဆန်အောင် ခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဦးဝင်းထိန်ကိုယ်တိုင်ကလည်းပြောဘူးလေပုံကိုတိုက်ခိုက်မှုတွေရှိရဲဒါမျိုးဟာမျိုးကိုအရေးကိုဆိုရဲဥပဒေတရားရှိတဲ့နေအဲကြောင့်ပြင်မယ်ဆိုတဲ့ line မျိုးကိုပြောသွားတယ်အဲ့တော့ဒီ66ကနေပုံကိုတိုက်ခိုက်မှုတွေကဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုအခု Robert ဆောင်ရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုံကိုတိုက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတိုင်းဟုတ်လားခုနကဆိုရယ်စာထဲမှာပါသေးတော့လူတတအူချီးချူတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ခံပါလေဒါပေမဲ့လက်ခံပြီးတိုင်အောင်ရဲစက်ကြီးမှအဲ့ဒီအတွက်ဥရပုံမှန်တွေရှိနေတယ်အဲ့ဒီရဲစက်ကြီးကိုမတွားဘဲနဲ့ဒီအင်မတန်မှကိုပါတော်မလဲရှိအပေါင်းနဲ့တွဲနေတဲ့ဥပဒေကိုပဲအသက်တင်းထားမယ်ဆိုတာကြီးရတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကတမောတမကြည့်နေတယ်။ရှင်းတော့မကြည့်ဘူး။နောက်ရှင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ချတယ်တရားမမလုပ်ဘူး။အဲ့တော့ဥပဒေပုံမှန်တခုမှလွတ်တာရောမရှိနိုင်ဘူးကဟု
တ်
ကဲ့နော်ကြားလာယူရဆိုတော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ခင်ဗျာ10မိနစ်လောက်ပဲရတယ်ကျွန်တော်ကွန်မြင့်ကြော်နေချင်ပါတယ်အခုတော့ချင်းချင်းမျိုးမီဒီယာတွေလည်းကြုံနေရတဲ့ချင်းမျိုးမှာမြန်မာပြည်ကကောင်စီနေနဲ့ဒီဥပဒေနဲ့ပတ်သက်လို့တစုံတရာရည်ယူဖို့ကန့်ကွယ်ဖို့ဖြည့်ဆည်းဖို့အတွက်တော့ဘာများစီစဉ်ထားရရှိပါလဲခင်ဗျာ
ဟုတ်ကောင်စီနေနင်းကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့တရိုက်အော်သွေးထုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဇိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့ထူးပိတ်ကမြန်ကော်မရှင်နဲ့တော့တခြားတော့သွေးထုံတဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီဟာရဲ
့
အကျိုးတက်ရောက်မှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတာကျွန်တော်တို့တော့အတိအကျမသိနိုင်ဘူးเนา
ะဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လေးဆစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဦးမြင့်ကျော်ဦးရောဘတ်ဆောင်အောင်ကိုစောင်းခအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့တိုက်ဒီလိုက်ရှိနေကျွန်တော်ကျန်တော့ပြပါ